မကြသေးရင်တော့ကျင်းထောင်စုပုံမှုတွေဖြစ်ပြီးနောက်ပိုင်းမှာစုပုံမှုဖျားတဲ့အကြောင်းရင်းတွေကိုအကျင်းထောင်ဦးစီးဌာနကစတင်စစ်ဆေးနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။စုပုံမှုတွေရဲ့နောက်ွယ်မှာတွေးထုတ်လှုံ့ဆော်မှုတွေရှိနေတယ်လို့ယူဆရတဲ့အကြောင်းနဲ့ဒါကိုစုံစမ်းစစ်ဆေးသွားမယ့်အကြောင်းနိုင်ငံတော်သမ္မတရုံရဲ့ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့တည်င်းနှစ်ပတ်နေပါကြာမှာအ ဒီကြောင့်ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်
နိုင်ငံတော်သမ္မတကလူငင်းချမ်းသာဝင်၃ရင်ပေးပြီးနောက်နေမှာပဲမြန်မာနိုင်ငံအနှံပြားမှာရှိတဲ့အချင်းတော်၈ခုစုပူမှုဖြစ်ပေါ်ခဲ့တာပါဒီအချင်းတော်စုပူမှုဖြစ်စဉ်တွေမှာရှေးဘိုအချင်းတော်ကတော့အာဏာပိုင်တွေပြစ်ကတ်ထိန်းသိမ်းခဲ့လို့အချင်းသား၄ဦးတေဆုံးတဲ့ဒီဆိုရခဲ့ပါတယ်ရှေးဘိုတောင်စုပူမှုမှာတော့လူမှုကွန်ရက်မှာလိုက်လွင့်ခဲ့တဲ့အချင်းသား၃ဦးနဲ့အချင်းတော်မှာတမ်းမြစ်ပိတ်ပင်ထားတဲ့ PC တွင်းနဲ့အချင်းတော်ဝန်ထမ်းတို့ကလည်းအချင်းတော်အုပ်တွေပုံမှန်42နဲ့ရေးယူထားပါတယ်ဒီချင်းအောင်စုပူမှုဖြစ်စဉ်တွေကိုစုံစမ်းစစ်ဆေးနေပြီလို့အချင်းဦးစီးဌာနဒုတိယညွှန်ကြားမှုဦးမင်းထွန်းစုက VOA ကိုခုလိုပြောပါတယ်
။အော်ကျွန်တော်တို့စစ်နေပါတယ်ဗျာ။သူတို့အေးပေါ်နေအဲ့ဒါကိုစစ်နေတော့မှာနော်။ပြန်တော့တခုမှပြန်တက်မလာသေးပါဘူးဗျာ။သတင်းထုတ်ပြန်မှုဆိုအခုသူတို့နှစ်ရက်လောက်တော့လိုသေးတယ်လို့ပြောတယ်။နှစ်ရက်လောက်စစ်ပြင်းပြီလို့တော့ပြောတယ်။ကျွန်တော်အချင်းဦးစီးကပဲစစ်တာ။သူကအဓိကတော့ဒီဌာနဆိုင်ရာစုံစမ်းစစ်ဆေးရေးဆိုရချူဖို့တခုတည်းပါ။တဲ့နေနေရာတွေတော့ PE နဲ့ပဲစစ်ကျွန်တော်အကျဉ်းစီးရပဲစစ်ပ
ါစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အသေးစိတ်ကိုမပြောသလိုဘယ်တော့ထုတ်ပြန်မလဲဆိုတာလည်းမသိရသေးပါဘူးအကျဉ်းောင်းနဲ့ခုလိုစုပူတာနောက်ကွယ်ရသွေးထုတ်လုံဆောင်မှုတွေနဲ့ချိတ်ဆက်ဆောင်ရွက်တာကြောင့်လို့ယူဆတာကြောင့်စုံစမ်းစစ်ဆေးမှုတွေလုံသွားမဲ့အကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ထားတာပါစုံစမ်းစစ်ဆေးမှုအဖြစ်မထွက်လာသေးပေမဲ့လို့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကတော့သွေးထုတ်လုံဆောင်မှုဖြစ်မမြင်ကြောင်းကော်မရှင်ပြောခွင့်ရဦးယူလင်အောင်ကပြောပါတယ်
သမရတဲ့စတန်တခုအဲ့စတန်တခုနဲ့မြင်းဆွဲလို့ရှိရင်အောက်မှာကျန်းနေတဲ့လူတွေရှိတယ်။အဲ့ကျန်းနေတဲ့လူတွေကမကျေနပ်တာဒါပဲ။ဒါကြောင့်ဒါနဲ့ပတ်သက်ပြီးတော့သွေးထိုးလုံဆော်စရာကိုမလိုဘူး။သူတို့အားလုံးရဲ့ရှင်ထဲမှာကိုမကျေနပ်တဲ့ဖြစ်နေကြတာပေါ့နော်။ပထမတခါလွတ်တော့သူပါလိမ့်မယ်လို့အောင်းမိတယ်။မပါဘူး။အဲနောက်တခါကျန်သေးတယ်ဆိုပြောတယ်။နောက်တခါကျတော့လည်းမပါဘူး။တတိယတခါကျတော့တခါလည်းအစရိတ်ပြီးပြီးနောက်တော့မလာတော့ဘူးဆိုအားရပါတယ်ပေါက်ကွဲတော့တာဒါပါပဲ။လူသားအားလုံးကရှင်ထဲမှာကမ်းတယ်ဒီလိုပဲမျောနေနေကြတာပဲလေအဲ့သဘောကြောင့်တွေ့ရတာပေါ့
အခုလိုထောင်စုပူတာတွေဟာအကျဉ်းသားရွေးချယ်ပြန်လွှတ်ရမှာပွင့်လင်းမြင်သာမှုမရှိရကြောင်းလို့ဝေဖန်သုံးသပ်တာတွေရှိတယ်လို့အကျဉ်းသား CCA ကော်မတီဖွဲ့ဖို့တောင်းဆိုတာလည်းရှိပါတယ်အဆိုအရကတော့တက်ကြီးရွယ်တွေကျမရင်မကောင်းသူတွေအမျိုးသမီးလူငယ်တွေနဲ့မတန်ဆန်းအကျဉ်းသားတွေကိုရွေးချယ်မှုဝါဒနဲ့ညီ CCB ပြန်လွှတ်ပေးတာလို့သတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတအနေနဲ့ဧပြီလ16ရက်နေ့ကနေမေလ9ရက်နေ့ထိအကျဉ်းသား 2,300 ကျော်ကိုလူငင်းချမ်းသာဝင်3ရင်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ